တော်ရရှိမြတ်ခင်ဗျာဟောရှိတော့ကတော်ရရှိမြတ်စွာဘုရားသခင်ကိုယုံကြည်ကိုးကွယ်တဲ့ဆိုတဲ့အစ္စရေလလူမျိုးတွေဟာဒီကနေ့ယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်ယုံကြည်ကိုးကွယ်သူခရိယံများနဲ့တူသလိုယေဘုဟိတွေဆိုတာကခရိယံသင်းတော်ဖွဲ့စည်းရဲ့သင်းအုပ်တရားဟောဆရာတွေခရိယံကောင်းဆောင်ကြီးတွေနဲ့တူပါတယ်လူအတွေ့အခေါ်မှန်သမျှကိုဖျားရှင်ဟာကောင်းကြီးပေးခွင့်ပြုတော် ဖျက်ထားတဲ့ခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှိနဂတိကျမ်းအခန်းကြီး၅ကိုဒီကနေ့သင်သိရသောသမားကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။ဖျားရှင်နဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ဟာလူသမားရဲ့ပြောင်းလဲခြင်းအထက်မှသာအစဉ်အမြဲရှိတဲ့အကြောင်းဟောရှိနဂတိကျမ်းအခန်းကြီး၅ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ်
။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ဒီချိန်မှာဆိုရင်ဟောရှိအနာဂတ်သင်ခန်းစာအပေါင်းတို့ဟာအခန်းကြီး၅ကိုစိုက်စိုက်မြဲမြဲရောက်ရှိလာပါပြီ။အခုဟောရှိအခန်းကြီး၅ဆိုတာဟာသိပြီးတော့ဝန်းတာစရာမရှိတဲ့အနာဂတ်တို့စုဝေးနေသောကျမ်းသာဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ကြိုတင်ပြီးတော့မိတ်ဆက်ပေးထားနှင်ကျင်ပါ रे ။ဒါအပြင်အခြားအခန်းတွေတဲ့ဣတရီလပထဝီအနေအထားကိုပို့ပြီးတော့အသေးစိတ်ပိုင်းခြားသွားမယ်။ဣတရီလယူဒနှစ်ပိုင်းစလုံးရဲ့အားနည်းချက်တွေကိုလည်းပုံမူတိနာလေစီလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे ရှီရှီဝေးဝေးဏိဒံမပြိုးတော့ဘဲနဲ့အခန်းကြီး၅ကိုမိတ်ဆွေတို့ကိုယ်တိုင်အ깨ဖြတ်နိုင်ဖို့ရန်အတွက်အငဲတစ်ကိုအခုလို့စတင်ဖွင့်နှစ်လိုက်ပါစီအိုယိပရောဟိတ်တို့ကြားကြလောအိုဣတရီလအမျိုးသားတို့နားထောင်ကြလောအိုနန်းတော်သားတို့မှတ်မိကြလောသင်တို့သည်စစ်ကြောစီရင်ခြင်းကိုခံရကြမည်အကြောင်းမူကားသင်တို့သည်မိစပါတောင်ပေါ်မှကြော်တွင်တာဘောတောင်ပေါ်မှာထောင်သောပိုက်ဖြစ်ကြပြီ။ဘာသာရေးခေါင်းဆောင်လို့ဆိုရမယ်ယစ်ပရောဟိတ်လို့လူဒန်းစာနိုင်ငံရေးအဖွဲ့အစည်းလို့ပြောရမယ်နန်းတော်အပိုင်းအဝိုင်းတွေမကြံရစ်စေပါဘူး။ဣတရီလာဆိုတဲ့မြောက်ဖက်ချမ်းကလူမျိုးတော်မှန်ရင်လဲနေလှီအောင်မြင်းဆောင်မကြံအကုန်သိစီရန်ဆိုပြီးတော့ပနာမပြုတ်ပြလိုက်ပါလေ။ပြီးတော့မှသင်တို့သည်စစ်ကြောခြင်းကိုခံရကြမည်တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူဘဝအသက်တာမှာလူသားဟာအဖဖျားသခင်ထံတော်ကကောင်းကြီးတွေကိုသပိတ်ဝင်အိတ်ဝင်မျှော်လင့်နိုင်ကြတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအခါအားလျော်စွာစစ်ကြောစီရင်ခြင်းကိုခံကိုခံကြရလိမ့်မယ်။အရေးကြီးတာကတော့ခံစားရသမျှစစ်ကြောစီရင်ခြင်းတွေဟာအဖဖျားသခင်စီရင်တာဖြစ်ဖို့လိုတယ်။သူမစီရင်ခင်ကတည်းကလေသူ့စီမှာကိုယ့်ကိုယ်ကိုအနှံထားဖို့သာဖြစ်ပါလေ။ကျွန်တော်အချိန်ချင်းပြောခဲ့တဲ့အတိုင်းပဲပေါ့။ဒါဝိမင်းကြီးလိုငါသည်ကြင်မြောင်းရာသို့ရောက်ပြီတကား။သို့သောဘယ်လိုပဲဖြစ်ဖြစ်လူလက်သူမရောက်ပါစေနှင့်အဖဖျားသခင်လက်သူသာရောက်ပါစေကျေးဇူးတော်ကြီးလှပါ၏ဆိုပြီးတော့အကျွင့်မဲ့အလိုတော်ကိုဝန်ခံနိုင်ဖို့ရန်သာလျှင်အရေးအကြီးဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါ रे တင်တို့သည်မိစပါတောင်ပေါ်မှကြော့တွင်တာပေါ်တောင်ပေါ်မှထောင်သောပိုက်များဖြစ်ကြပြီတဲ့မိတ်ဆွေတို့မိစပါဆိုရာဟာဣသရေလနိုင်ငံ၏အနောက်တောင်စွန်းဒေသဖြစ်ပါ रे တာဘောဆရာကတော့အရှိမြောက်အရက်ကတောင်ကုန်းအရက်ဒေသဖြစ်ပါလေနိုင်ငံတစ်ခုလုံးရဲ့ဇယိုက်ကိုနိုင်ငံတော်ရဲ့အစွန်အဖျားကနေပြီးတော့စတင်ကြည့်ပါမြောက်ဖက်မှစ၍တောင်ဘက်စီအထိတပြည်လုံးကတောတောင်ရေမြေရှိသမျှမှာထားဝဲရဖျားကိုကိုးကွယ်ဝတ်ပြုခြင်းဆိုတာမရှိတော့ဘူးနတ်ယုတ်ဒီအခြားသောဖျားကြီးအခြားသောအဆွဲကြီးဆွဲကပ်နေပြီးခွာချလို့မရတော့ဘူးဆိုတဲ့အချက်ကိုဒီအပိုင်းမှာဖော်ပြလိုခြင်းပဲဖြစ်ပါလေဒီနေရာမှာကျွန်တော်အနေနဲ့ကျွန်တော်တို့သင်သိရသောသမာကျန်အဖွဲ့ရဲ့သုံးသပ်ချက်ကလေးတစ်ခုကိုထည့်သွင်းတင်ပြပါရစေ။အခုဣတရီလတွေရဲ့လူဒန်းစားမယွေနေရာဌာနမယွေဆိုတဲ့အထွေထွေဖောက်ပြန်ခြင်းသဘောနဲ့ဆက်ဆက်လို့ပါ။ကျွန်တော်တို့မိတ်ဆွေတို့ရဲ့လူအဖွဲ့အစည်းကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်မယ်ဆိုရင်အခြေခံတရားမှာပင်လျှင်အပြစ်နဲ့မကင်းတဲ့လူသားအပေါင်းတို့ဟာသမိုင်းကာလတစ်လျှောက်လုံးအဖဖျားသခင်ကိုကိုးကွယ်ယုံကြည်မှုနေရာမှာသာစံချိန်မမှီကြတာ။စံချိန်စံညွှန်းမပြည့်ဝကြတာမဟုတ်တဲ့လူမှုတော်လှန်ရေးအတွေးအခေါ်တော်လှန်ရေးစတဲ့နေရာတွေမှာတော့စံချိန်တွေမှီယုံမကကျော်လွန်နေကြတယ်အုပ်စုအလိုက်မတူရင်သာနေရမယ်စံချိန်တွေလွန်နေကြတာအမှန်ပဲဖြစ်ပါလေအဲ့ဒီလိုအုပ်စုမတူပဲအပြိုင်အဆိုင်စံချိန်လွန်တိုးတက်ခြင်းတွေဟာတစ်ချိန်ချင်းကျတော့လေထိတ်တိုက်တွေးပြီးတော့အုပ်စုကြီးတစ်ခုကပို့ပြီးတော့လွှမ်းမိုးသွားပြန်ပြီးတိုင်အောင်လေအဖဖျားသခင်ကိုကိုးကွယ်ယုံကြည်ခြင်းဆိုတဲ့ကန္တကြီးမှာတော့ဟာလက်ဆာနဲ့ဟာနီစမြဲပဲဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်။ သိတ်ဝန်းနေဖို့ကောင်းနေတာကတော့အဲ့ဒီဇာတိစိတ်သက်တွေမှာအခြေခံတဲ့အတွေ့အခေါ်တော်လှန်ရေးဆိုတာကိုအဖဖခင်သခင်ကိုယုံကြည်ကိုးကွယ်ခြင်းနဲ့ဆက်ဆက်ပြီးတော့ယောနှောတော်ကိုလှုပ်လာကြခြင်းပဲလို့ကျွန်တော်တို့မြင်ပါတယ်။တချို့တချို့သောဘာသာရေးသမားယုံကြည်သူများကိုကျွန်တော်တို့တင်သိရသောသမာကျမ်းအဖွဲ့ကအလေးနဲ့သတိပေးကြတာကတော့လူအတွေ့အခေါ်မှန်သမျှကိုအဖဖခင်ဟာကောင်းကြီးပေးတယ်။ခွင့်ပြုတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။လူသားဟာအဖဖခင်ပေးထားတဲ့အုံနှောက်နဲ့တွေးကိုတွေးကြခေါ်ကိုခေါ်ကြရမှာပါ။ဒါပေမဲ့အစွန်းရောက်လွတ်လပ်မှုကိုဓမ္မပညာနယ်ပယ်တဲ့အထိဆွဲမထည့်ကြပါနဲ့။အဖဖခင်ကိုယုံကြည်ကိုးကွယ်ခြင်းနဲ့မပတ်သက်စေပါနဲ့။ခိရေစည်းကြောင်းတွေဘလောက်ပဲပြောင်းပြောင်းအဖဖခင်ဟာပြောင်းလဲခြင်းရှိတော်မမူ။လူသမိုင်းဤပြောင်းလဲခြင်းများဤအထက်မှာသူ့နေရာနဲ့သူအစဉ်တစိုက်ရှိနေပြီဆိုတဲ့တစ္ဆာတရားကိုခံယူကြပါဆိုတဲ့အချက်ပဲဖြစ်ပါလေ။အခုဣတရီလာရဲ့ဖြစ်ပုံကိုကြည်ပါလူအဖွဲအစည်းရဲ့အစွဲကတ်ချင်းဟာယောဂတစ်ခုတည်းပို့ပြီးလွှမ်းမှုခဲ့ပြီတပည့်လုံးဆောင်ထင်းကြီးစုမဆတော်မူသောအဖဖခင်ကိုပြစ်ပေရမှာအလွန်လျင်မြန်စွာကူးဆက်ပြန့်နှံ့သွားပြီဣတရီလာရဲ့မြင်သာသောမြောက်ဖက်အစွန်းမှသည်တောင်ဖက်အစွန်းကိုဖုံးလွှမ်းသွားခဲ့သလိုအပြင်ပန်းအဖြစ်မမြင်သာသောလူသားတို့ရဲ့နှလုံးသားတွေတည်းအထိပြန့်နှံ့သွားပြီလို့ဟောရှိအနာဂတိဟာတင်ပြပေးလိုက်ပါ रे ဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်နှစ်မှလေးရစ်ကောင်တို့ကိုသတ်သောအဖြစ်မိမိတို့အပြစ်ကိုများပြားစေကြ၏ထို့ကြောင့်ငါသည်ထိုသူအပေါင်းတို့၌အပြစ်ဒဏ်ပေးမည်အေဖရင်ကိုငါသည်ဣသရေလသည်လည်းငါရှိမှပုန်းရှောင်၍မနေနိုင်ယခုပင်အိုအေဖရင်သင်သည်မှားယွင်း၍ဣသရေလသည်ညင်ညူးခြင်းရှိသူတို့သည်ပြုမြဲပြုသောကြောင့်သူတို့၏ဖျားသခင်ထံတော်သို့ပြန်၍မလာနိုင်ကြမှားယွင်းသောသဘောဆွဲလန်းသည်ဖြစ်၍ထာဝရဖျားကိုမသိကြရစ်ကောင်တို့ကိုသတ်သောအဖြစ်အပြစ်များကြသည်ဆိုရဟာပြည့်ညတ်တော်ကာလအသွေးတော်နဲ့အသွေးနဲ့ရစ်ပူဇော်ရခြင်းအစဉ်အလာတွေကြားတဲ့မှာအလွန်အလွန်အရေးတကြီးပေါ်ထွက်လာတဲ့ဝကြစာစုဖြစ်နေပါတယ်ဟုတ်ပါတယ်ရစ်ကောင်တို့ကိုသတ်သောအဖြစ်အပြစ်များကြသည်ဆိုတဲ့ဝကြပါအဖဖျားသခင်တောင်းခံသောရစ်ပူဇော်ခြင်းလားဆိုတော့မဟုတ်ဘူးမဆိုင်ဘူးကိုကောင်းမဲ့ထင်တိုင်းရှောက်ပြီးတော့ရစ်ပူဇော်နေကြတယ်လူအသွေးတွေတောင်မှအဲ့ဒီချိန်မှာပါဝင်နေတယ်။အင်မတန်ကြောက်စရာကောင်းတဲ့အသွေးအခေါ်လွဲချော်မှုတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်။ကျွန်တော်တို့ဟောရှိအနာဂတိကျမ်းအခန်းကြီး၄အငယ်၁မှာကလေးကဣသရေလနိုင်ငံမှာတော့လူအသက်ကိုသတ်တဲ့အပြစ်ကြီးတွေရှိနေလေရဲ့ဆိုတာကိုနှုတ်ကပတ်တော်ဟာဖော်ပြပေးခဲ့ပါတယ်။ဒါဟာဘာသဘောကိုဆောင်ပါသလဲ။လမ်းမပေါ်ကလူတွေကိုတနတ်တွေနဲ့ရမ်းပြီးမှုေနေတာကိုဆိုလိုပါသလား။လူတွေကိုအချောက်တိုက်တန်းစီခိုင်းပြီးတော့ပြစ်သတ်နေတာကိုဆိုလိုပါသလားဆိုပြီးတော့စဉ်းစားသင့်ပါလေမဟုတ်ပါဘူးကိုးကွယ်ယုံကြည်မှုများလွဲမှားခြင်းအပြင်အဲ့ဒီလွဲမှားသောစနစ်ဆိုးတို့ကြားထဲမှာအဟောသီကံလူသားတို့၏အသက်များဆုံးရှုံးရခြင်းကိုဆိုလိုပါလေဣသရေလနဲ့ဥပမာပေးရမယ်ဆိုရင်အဖဖျားသခင်ကိုတော်တိုင်ပေးခဲ့တဲ့အခွင့်အာဏာကိုအလွဲသုံးစားလှုပ်ပြီးတော့လူတွေကိုရဲရဲဆက်ဆက်တတ်ခဲ့တာတွေကိုယ့်ရဲ့နတ်ဖျားအဆွေးနဲ့လူတွေကိုသတ်ဖြတ်ခဲ့တာ ड़ी ရစ်ပူဇော်ခဲ့တာ ड़ी နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့လူတွေကိုသေစေခဲ့တာတွေကိုဆိုလိုပါ रे မိတ်ဆွေအပေါင်းတို့ဒီအပိုင်းမှာလေကျွန်တော်တို့ရဲ့သင်သိရသောသမာကျမ်းမူရင်းကိုရေးသားပြုစုသူဒေါက်တာဂျေဗန်န်မက်ဂီဟာအမေရိကန်နဲ့တကွအနောက်တိုင်းလူအဖွဲ့အစည်းအပေါ်မှာသူ့ရဲ့အမြင်တွေနဲ့ဆက်လက်ဝေဖန်ခဲ့ပြန်ပါသေးတယ်အဖဖျားသခင်ကိုယုံကြည်ပါတယ်ဆိုတဲ့လူအဖွဲ့အစည်းတဏှာရေးမာနနိုင်ငံရေးမာနတွေထောင်သွားတာဟာကိုယ်ကွယ်မှုဖောက်ပြန်၍မာမာနာ၌ရစ်မှုခြင်းလို့သူခံယူတယ်။အဲ့ဒီမာမာနာတွေကြောင့်မတိုက်တဲ့နဲ့စစ်ကြီးတွေကိုသွားတိုက်ပြီးတော့ကိုယ့်ဘက်သူ့ဘက်လူသက်မှုကြီးတွေကိုကျူးလွန်ခဲ့ကြတယ်လို့သူဆွဆွဲလိုက်ပါလေ။ဟုတ်ပါတယ်။အခုဆိုရင်ဒေါက်တာမက်ဂီမရှိတော့ပါဘူးနော်။ဒါပေမဲ့အမေရိကန်ဟာဗီယက်နမ်စစ်ပွဲရဲ့၆လှမ်းမှုတွေကိုကြာလီခံစားရလီဖြစ်နေတယ်ဆိုတာတွေကိုတွေ့ရပါတယ်။ရွေးကောက်တော်မူသောလူမျိုးတော်ကိုအပြစ်သီးသန့်ပေးတဲ့သင်ခန်းစာဟာယုံကြည်သူလူအဖွဲ့အစည်းတွေအဖို့လေအချိန်မရွေးအပြစ်သိနိုင်တဲ့အချက်ကိုသတိပေးနေတဲ့အကြောင်းအလေးအနက်သတိပြုကြရပါလိမ့်မယ်။အေဖရင်ကိုငါသီးဣသရေလသည်ငါရှိမှပုန်းရှောင်၍မနေနိုင်။အိုအေဖရင်သင်သည်မှားယွင်း၍ဣသရေလသည်ညစ်ညူးခြင်းရှိ၏တဲ့။မိတ်ဆွေအပေါင်းတို့အခုလို့အေဖရင်ဆိုတဲ့နာမည်ကိုမြောက်ဖက်ချမ်းဣသရေလလူမျိုးအကုန်လုံးအတွက်ကိုစားပြုပြီးတော့အဖဖျားသခင်ဆွဲယူအသုံးပြုတယ်ဆိုတာကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာကလေးကပြောခဲ့ပါသေးတယ်။အခုအချိန်မှာတော့အဲ့ဒီလူအေဖရင်ကိုနဖူးစည်းအဖြစ်တတ်ဆင်ဒါရဲ့အကြောင်းဟာရေးတိတိမြင်လာရတယ်။ဘာကြောင့်အေဖရင်ဆိုပြီးတော့အဖဖျားသခင်နဖူးစည်းတတ်ပြီးတော့အသုံးပြုတယ်ဆိုတာရဲ့သဘောတရားကိုနားလည်လာရစေတယ်လို့ကျွန်တော်ဆိုချင်ပါတယ်။အိုအေဖရင်သ တင့်ကြောင့်ဣသရီလာဟာပို့ပြီးတော့ပြက်ခဲ့ရတယ်လို့ဆိုလိုက်ပြီးမဟုတ်ဘူးလားဟုတ်ပါတယ်ဣသရီလာဆိုပြီးတော့မြောက်ဖက်သဘုံနိုင်ငံကြီးစတင်တီထောင်သူရေယောပောင်ဟာဘေသလားဆိုတဲ့မြို့မှာပထမဦးဆုံးသောနတ်ယုတ်နွားတငယ်ကိုတိဆောက်ခဲ့ပါတယ်ယေပရောဟိဆိုတာတွေကိုလည်းပြည့်ညတ်တော်အတိုင်းပဲလေဝိအမျိုးတဲကဖျားသခင်ကရွေးစီဆိုတာမျိုးမဟုတ်တော့ပဲနဲ့စိတ်ကြိုက်ဆွဲကန်နေလုပ်ခဲ့တယ်ဒီအကြောင်းတွေကိုဓမ္မရာဇဝင်မှာကျွန်တော်တို့ပြန်ပြီးတော့ဝန်းနေပွေရတွေ့ရပါတယ်အဲ့ဒီဘေသလားဟာမူရင်းကတော့ဗိဉ္မိန်နေမည်ပဲဒါပေမဲ့အဲ့ဒီတိုင်းပြည်နှစ်ချမ်းကွဲချိန်မှာအေဖရိမ်ဘက်ကိုပါသွားခဲ့တယ်လို့ဆိုပါတယ်နောက်ထပ်အဲ့ဒီလူနွားရုပ်ကိုတော့ရှမာရိနယ်မှာဆက်လက်တိဆောက်ပြန်နေလို့သိရပါတယ်။အဲ့ဒီရှမာရိဟာလေအေဖရိန်တို့ရဲ့နေမည်တဲမှာပါဝင်ခြင်းဖြစ်နေပြန်ပါတယ်။ဒီတော့အေဖရိန်ဟာအဖဖျားသခင်ကိုဆန့်ကျင်ခြင်းရဲ့အေယာမသင်္ကေတအမှတ်တညာကြီးဖြစ်နေပြီမဟုတ်ဘူးလား။ဟုတ်တယ်။ဒါကြောင့်မို့လို့အေဖရိန်ဟူသည်မြောက်ဖက်ချမ်းဣသရီလလူရန်ကားတို့ကိုထိတ်တန့်မှကိုစားပြုသောအမည်နာမတစ်ခုအဖြစ်အဖဖျားသခင်သိမှတ်လိုက်ခြင်းပဲ။ပြုမြဲပြုသည်ပြီးတဲ့နောက်မှားယွင်းသောသဘောသည်ဆွဲလန်းခြင်းဖြစ်ရသည်တဲ့ဒါကိုပြီးခဲ့တဲ့သင်ခန်းစာမှာလည်းကျွန်တော်ဖော်ပြပေးခဲ့ပြီးပါပြီအဖဖျားသခင်ကိုယုံကြည်ခြင်းဆရာဟာအခြားသောအစွဲကတ်ခြင်းများရှိနေသည်၍အလွန်ခက်ခဲနေမဲ့အမှုသာဖြစ်ပါတယ်တနည်းအားဖြင့်အဖဖျားသခင်ကိုကိုးကွယ်ယုံကြည်သူဟာမိမိတို့ရဲ့အတွေးအခေါ်နဲ့မိမိတို့ရဲ့အစွဲအလန်းများကိုအရင်ဦးဆုံးရှောင်ရှားကြရလိမ့်မယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး5အငယ်9မှ9ဣသရီလအမျိုးဤမာနသည်သူ့မျက်မှောက်၌နှိမ့်ချခြင်းသို့ရောက်သဖြင့်ဣသရီလနှင့်အေဖရိမ်သည်မိမိတို့အပြစ်၌လဲ၍သူတို့နှင့်အတူယုဒအမျိုးသည်လည်းလဲလိမ့်မည်။သိုးစုနွားစုပါလျက်ထာဝရဘုရားကိုရှာခြင်းဟာတွားကြတော်လဲမတွေ့ရကြ။သူတို့နှင့်ကြွားတော်မူပြီ။သူတို့သည်ထာဝရဘုရားထံတော်၌ခံသောသစ္စာကိုဖျက်ကြပြီ။အကြောင်းမူကားတပါးမျိုးသားတို့ကိုဖွားမြင်ကြပြီ။လာဇန်နေ့ရဲ့ရောက်မှသူတို့နှင့်သူတို့ဥစ္စာသည်ပျက်စီးလိမ့်မည်ပြုမြဲပြုတယ်ဆိုတော့အကျင့်လုပ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒီကနေမှဆွဲလန်းခြင်းဖြစ်တယ်ဒီနောက်မှာတော့မာနဆိုတာဖြစ်တည်လာပြီဘလောက်ထိအံ့ဩဖို့ကောင်းတယ်လေကျွန်တော်တခါကပြောခဲ့ဘူးတဲ့အတိုင်းပဲလူအဖွဲအစည်းတဲကအတွေးအခေါ်တော်လှန်ရေးကြီးရဲ့သဘောကိုမိษွေတို့ဒီနေရာမှာအလေးအနက်စဉ်းစားကြည့်ပါအချင်းချင်းမတည့်ကြလို့ခြေစုံကံပြီးတော့ရန်သူလူသဘောထားပါတယ်ဆိုတဲ့တောင်ပက်ချမ်းကယူတာအဲ့ဒီယူဒဒွေစီအထိဣသရီလဘက်ချမ်းကအတွေ့အခေါ်တွေကအကုန်လုံးရောပြုံပြီးတော့ကူးဆက်သွားပြီ။ဒါကြောင့်မလို့မင်းတို့ဣသရီလကိုယူဒရောအကုန်လုံးရောပြုံပြီးလဲကြရမယ်တဲ့။မိတ်ဆွေအပေါင်းတို့မတည့်ဘူးဆိုပါတော့လူအဖွဲ့အစည်းနှစ်ခုအဖဖျားသခင်ကိုတော်လှန်ဖို့အတွက်ကတော့တည့်သွားကြပြီ။လျင်မြန်စွာကူးဆက်သွားကြပြီဆိုတာဟာရှင်းနေပြီမဟုတ်ဘူးလား။အဲ့ဒီလိုလဲတဲ့ပြိုတဲ့အချိန်မှာထာဝရဘုရားကိုရှာကြလိမ့်မယ်။ဒါပေမဲ့မတွေ့ကြဘူးတဲ့တထဝရဖျားကိုရှာတဲ့နေရာမှာတရွတ်တိုက်ပြီးရှာတဲ့သဘောကိုတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုတော့သိုးတွေနွားတွေကိုဆွဲခေါ်သွားပြီးရှာတာတဲ့။အတိတ်ဘယ်ကတော့မယုံတည်ုံဖြစ်နေတယ်။လောကအရာတွေကိုခြံမထားရဲခဲ့ကြဘူး။နှိထဝရဖျားသူတို့စီမှာတစ်ချိန်လုံးရှိခဲ့တာကိုသူတို့ကမရှိအောင်လုပ်တယ်။ဒါကြောင့်နီးလျက်နဲ့ဝေးကွာသွားခဲ့ရပြီးရှာရတာဒါဖြစ်တယ်။မတက်သားလို့ရှာရတဲ့သဘောဖြစ်တယ်။နောက်ဆုံးပိတ်ကြမှာအပူဆောင်ထားတဲ့မော်တော်ကားဘင်းကြီးကိုဖြုတ်လဲဖို့တရိရတဲ့သဘောမျိုး။ရေနစ်ခန်းကြီးမှာမြက်တပင်ကိုအတင်းလိုက်ဆွဲတဲ့သဘောမျိုးတည်းမပို့ဘူး။ပြီးနောက်မှာမှဆက်လိုက်တာကတော့သူတို့သည်ထာဝရဘုရားထံတော်၌ခံသောတစ္ဆာကိုဖျက်ကြပြီ။အကြောင်းမူကားတပါးမျိုးသားတို့ကိုဖွားမြင်ကြပြီ။လာဇန်းနေ့ရောက်မှသူတို့နှင့်သူတို့ဥစ္စာပြီးပျက်စီးလိမ့်မည်တဲ့။မိတ်ဆွေတရားဟောရာကျမ်းမှာပေးချပြန်ဖတ်ကြည့်ရင်သင်တို့သားသမီးကလေးတွေကိုအဖဖျားသခင်ထံမှာအနှံ့ရမယ်။တမာကျမ်းစာကိုသင်ကြားပေးရမယ်လို့ပြည့်ညတ်တော်များအရာကျွန်တော်တို့တွေ့ရပါတယ်။အခုအချိန်မှကျတော့ဘာမှသင်မပေးဘူး။ဖျားသခင်စီကိုသူငယ်ကလေးတွေကိုပို့ဆောင်မပေးဘူး။အဲဒါကြောင့်မျိုးဆက်တစ်တို့ကိုယ်တိုင်ဟာလေတပါးအမျိုးသားတွေလိုပဲအဖဖျားသခင်ရှိမှဖြစ်ခဲ့ပြီးပြီ။အဖဖျားသခင်နဲ့လေမိဘတွေကိုယ်တိုင်ကကြားထဲမှာကန့်လန့်ခံပြီးတော့ကလေးတွေနဲ့မဝေးဝေးအောင်ဝေးကွာစေခဲ့ပြီဆိုတာကိုဖော်ပြပေးလိုက်ပါတယ်။ရင်နာစရာပါပဲမိတ်ဆွေ။မိတ်ဆွေအပေါင်းတို့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့စကားရှိပါတယ်။ဒီကနေ့ကျွန်တော်တို့စီမှာကို့ခေတ်အတွက်ကိုတာဝန်ရှိနေကြသလိုလူငယ်မျိုးဆက်တစ်ကလေးတွေရဲ့ဝိညာဉ်လန်ခရီးများတိုးတက်စေရေးအတွက်ကိုလည်းအားပေးတိုက်တွန်းနှိုးဆော်သွားကြရပါလိမ့်မယ်။ပြုစုပြုထောင်ပေးကြရပါလိမ့်မယ်။ဟောရှိနဂတိကျမ်းအခန်းကြီး9အငယ်8နဲ့9ဂီဘာမြို့၌နှဲခရာကို၎င်း ယာမမြို့၌တပိုးကို၎င်းမှုတ်ကြလော့ဘေသဝင်မြို့၌ကြွေးကြော်ကြလော့အိုးဗင်ယမိန်အမျိုးနောက်သို့ကြည်ကြလော့ဣသရေလအမျိုးအနွယ်တို့ကိုဆုံးမသတိပေးသောနေ့၌အေဖရိမ်သည်ပျက်စီးရလိမ့်မည်ဆက်ဆက်ဖြစ်လက်တန့်သောအမှုကိုငါဖော်ပြ၏အခုဘေသဝင်ဆိုတာဟာဘေသလမြို့ကိုပဲဆိုလိုခြင်းဖြစ်ပါတယ်ဆက်ဆက်ဖြစ်လက်တန့်သောအမှုကိုငါဖော်ပြ၏ဆိုတာကအခုမှဖော်ပြတာကိုမဆိုလိုပါဘူးငါအချိန်ချင်းသတိပေးခဲ့ပြီးပြီဆိုတာကိုပြောလိုခြင်းဖြစ်ပါတယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး9အငယ်30မှ32ယုဒမင်းတို့သည်မြေမှတ်တိုင်တို့ကိုရွှေ့သောသူကဲ့သို့ဖြစ်ကြ၏ငါသည်သူတို့အပေါ်သို့ငါအမျက်ကိုရေကဲ့သို့တွန်းလောင်းမည်အေဖရိမ်သည်ညှင်းဆဲခြင်းကိုခံရ၏တရားစီရင်ခြင်းနှင့်တွေ့၍ဆုံးရှုံးရ၏အကြောင်းမူကားအမိန့်တော်အတိုင်းကျင့်လေပြီထို့ကြောင့်ငါသည်အေဖရိမ်၌ကြိုက်တတ်သောပူကောင်ယုဒအမျိုး၌စားတတ်သောအနာကဲ့သို့ဖြစ်မည်ဟောအချက်တစ်ခုကိုသတိပြုမိကြပါစားဆွေမျိုးအရင်ခောက်ခောက်တွေ့နော်တိုင်းပြည်လဲနှစ်ချမ်းကွဲရောတစ္ဆာမရှိကြတော့ဘူးဣသရေလတီလက်တိုင်းယူရာတွေဟာခိုးခိုးပြီးတော့နေဆက်မှတ်တိုင်တွေကိုမြောက်ဖက်ကိုရွှေ့တယ်ကျွန်တော်ကအရင်တလောတုန်းက reconciliation ဆိုတဲ့စာအုပ်တအုပ်ကိုဘာသာပြန်ပေးခဲ့ရပါတယ်ရန်သူဖြစ်နေတဲ့လူတွေကြားမှာပြန်လဲသိမြတ်ခြင်းနဲ့မေတ္တာတရားပွားများစေရေးအတွက်ရေးသားထားတဲ့စာအုပ်ပေါ့အခုကျတော့ဆွေမျိုးအချင်းချင်းနေချဲ့တယ်တဲ့ကောင်းရောမဟုတ်ဘူးလားရန်ပြိုဖို့စိတ်မကူဘူးရန်လိုတယ်တဲ့အဲ့ဒီတော့သူတို့ညီညွတ်တာဘာများရှိသေးသလဲတခုပဲရှိပါတယ်နော်သူတို့ညီညွတ်တာလေးတခုပဲရှိပါတယ်ကျွန်တော်ဆောင်ကပြောခဲ့တဲ့အတိုင်းဘုရားသခင်ကိုဆန့်ကျင်တော်လှန်ဖို့အတွက်မဟုတ်တဲ့နေရာမှာတွားပြီးတော့ညီညွတ်ကြခြင်းပဲအေဖရိ၌ကြိုက်တတ်သောပူကောင်ယုဒအမျိုး၌စားတတ်သောအနာကဲ့သို့ဖြစ်မည်တဲ့ရည်စရာကြီးဖြစ်နေပြီပရောဖက်တွေရဲ့အသုံးနှုန်းတွေဟာနော်အတိတ်ပဲတွေ့ဆိုတာဟာအရှံပဲလေးနဲ့တက်တယ်ဆိုတဲ့သဘောကိုဒီနေရာမှာတွေ့ရပါတယ်။မိတ်ဆွေတို့အထက်ကချတ်တက်တဲ့တစ်တာကြီးတွေကိုမြင်ဘူးကြမယ်ထင်ပါတယ်။တခါတလေမြတ်ရက်ပိုင်းကလေးလောက်ပဲကြားတယ်။တစ်တာကိုလည်းဆွဲမလိုက်ရောလက်ကင်ပဲပါလာတယ်။ကြံတာတွေတစ်ခုမှရစရာမရှိတော့ဘူးပြုတ်ပြုတ်ပြုတ်နာပဲ။ကျွန်တော်ဆိုရင်စာပေသမားမှလို့စာအုပ်တွေကိုအလေးနဲ့ထားရပါတယ်။စာအုပ်တွေကိုအမြဲတမ်းပိုးမွေးတယ်လို့မွေးပြီးတော့ဂရုစိုက်ပြီးတော့ကြည့်နေရပါတယ်။တတအဟောင်းတွေတဲမှာထားမိရင်စိတ်ကိုမချနိုင်ဘူး။ဒါနဲ့ပဲနောက်ဆုံးကျတော့စင်မြင်ကြီးတစ်ခုလှုပ်ထားရတယ်။ပိုးသက်ဆေးလေးမကြာခဏဖြန့်ပေးရတယ်။အဲ့ဒီကြားတဲ့ကပဲငွေအောင်ပိုးကောင်ကလေးတွေနှိမ့်ဆက်လို့စာအုပ်တွေမကြာခဏစုတ်တာကိုပောက်သွားတာတွေကိုကျွန်တော်ခံရတတ်ပါတယ်။အခုချိန်မှာတော့အဖဖခင်သခင်ကနှုတ်ကပတ်တော်ကနေတဆင့်ဣသရေလနဲ့ယူဒကိုပြင်းပြင်းထန်ထန်တရိပ်ပေးလိုက်ပြီ။အေဖရိ၌ကြိုက်တတ်သောပိုးကောင်ယူဒအမျိုး၌စားရသောအနာကဲ့သို့ဖြစ်မည်တဲ့။တခါအငယ်73ကဆက်လိုက်တာကပို့ပြီးတော့ရည်ရသေးတယ်။အေဖရိမ်သည်မိမိအပေါက်တို့ကို၎င်း၊ယူရသည်မိမိအနာကို၎င်းမြင်သောအခါအေဖရိမ်သည်အာရှုရိမင်းထံသို့သွား၍ယူရသည်ရှင်ဘရင်ယာရက်ထံသို့ဆေလွတ်တော်လေ။ထိုမင်းတို့သည်သင်တို့၏အပေါက်ကိုမဖားနိုင်အနာကိုလည်းမပြောက်စေနိုင်ကြ။ဟောစောစောကပဲပိုးကောင်ဖြစ်မယ်လို့ပြောခဲ့တယ်နော်။ဘာမှမကြဘူး။အခုကျတော့အေဖရိမ်ဆိုတဲ့ဣသရီလဒီစီမှာသွားကြည့်။အဲ့ဒီပိုးတွေကထိုးလို့အပေါက်ကလေးတွေမွတ်စာကျဲနေတော့တာပဲတဲ့ဟုတ်ပါလေအဖဖရဲသခင်ပေးတဲ့အပြစ်စီရင်ခြင်းဆိုတာအခန်းတကားပိတ်ထားလို့မရနိုင်ပါဘူးပလတ်စတစ်အိတ်တွေလည်းပတ်ထားလို့မရနိုင်ပါဘူးပရုပ်လုံးကလေးတွေလည်းမကင်နိုင်ပါဘူးအလွန်မြန်ဆန်တယ်အချိန်ပြင်းထန်တယ်အဲ့ဒီတော့ကိုကိုဘောကသငံရီရွှဲရွှဲနဲ့အပေါက်ကလေးတွေအနစိမ့်ကလေးတွေကိုလှမ်းကြည့်ပြီးတော့အထိတ်လန့်နဲ့အေဖရင်ဆိုရင်ဘာလုပ်လဲဆိုတော့အာရှုရီစီကိုပြေးပြီးတော့အားကိုးတယ်အဲ့ဒီချိန်မှာယူရာလည်းမခေဘူး။သူကတော့ဘယင်ယာရက်စီကိုပြေးပြီးတော့မျက်တချို့သွေးတယ်တဲ့။အဲ့ဒီဘယင်ယာရက်ဆိုတာဟာလေအာရှုရိဘယင်ကိုပဲဟောရှိကခေါ်ဝေါ်သမုတ်တာလို့ The New Bible Commentary စာအုပ်ထဲမှာတွေ့ရပါတယ်။အင်္ဂလိပ်လို Jareb ဆိုတဲ့အဓိပ္ပာယ်ဟာဒေါသအိုးကြီးဆိုတဲ့အဓိပ္ပာယ်ရှိပါတယ်။တနည်းအားဖြင့်ဘယင်ဒေါသအိုးကြီးစီကိုသွားပြီးတော့အားကိုးတယ်ဆိုတဲ့သဘောပါ။ရှင်းရှင်းလေးပြောရရင်တော့ပိုးကြိုက်ထားတဲ့အပေါက်ဒီခန်းစားနေရတဲ့ယောဂဝေဒနာတွေအတွက်ဒေါက်တာရန်ကုစီကိုတွားပြီးတော့ဆေးကုတာပဲပေါ့အဲ့ဒီတော့အာရှုရိဆိုတဲ့ဒေါက်တာရန်ကုကြီးကလည်းဣသရေလရဲ့အပေါက်ကိုလည်းမဖားနိုင်ယူဒရဲ့အနာတွေကိုလည်းကုမပေးနိုင်နောက်ဆုံးကျတော့ဘာမှမကူညီနိုင်တဲ့အတူတူကွာထုပါဘူးလေဆိုပြီးတော့ပိုးစားနေတဲ့မြောက်ဖက်ဣသရေလတွေကိုဝင်ပြီးတော့မိနဲ့ရှုနေရင်ပြင်းရိုက်ပြီးတော့အတင်းကျွန်လုပ်ပြစ်လိုက်တော့တာပဲတခါအဲ့ဒီလိုမြောက်ဖက်ချမ်းကိုကျွန်လုပ်ပြီးတဲ့အခါကျတော့တောင်ဘက်ယူဒကိုလည်းဒီတိုင်းမထဘူးရန်သွားသွားစားတယ်အဲ့ဒါဒီကိုကျွန်တော်တို့ဓမ္မရာဇဝင်တွေမှာတွေ့ရပါတယ်။အဲ့ဒီအတိုင်းပဲတ ောင်ဘက်ယူဒကိုကျွန်လုပ်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့အဲ့ဒီအချိန်မှာတော့မအောင်မြင်တဲ့အပြင်လေအဖဖျားသခင်ကဝင်ပြီးတော့ဒံပေးလိုက်လို့အာရှုရီတွေတက်လုံးပြုတ်အောင်သေးသူတို့ဘရင်ကြီးကိုယ်တိုင်ဟာသားတွေတက်လို့နှက်ရွာဆန်းနောက်ဆုံးကျတော့ယူဒနဲ့ယေရုရှလင်ကိုလက်လွတ်ပြီးတော့နောက်ဆုတ်ပြန်သွားရတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ကြရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယူဒကိုတော့နောက်ထပ်နှစ်တရာလောက်အိန္ဒိယမပြက်ကလေးစောင့်ကြည့်ပြီးမှဘာဗုလုန်တွေရဲ့လက်ထဲကိုထိုးအပ်လိုက်လို့အဲ့ဒီဘာဗုလုန်ပြည်မှာပဲပရောဖက်ကြီးဒံယေလယေစကြည်လာတို့ပေါ်ထွန်းခဲ့ပြီးတာပဲဆိုတာကိုကျွန်တော်တို့သမိုင်းမှာတွေ့ကြရပြီးပါပြီဒါတွေဟာအလွန်ထင်ရှားလာတဲ့သမိုင်းသစ္စာတရားတွေကြီးပဲဖြစ်ပါလေဟောရှိအနာဂတ်ကျမ်းအခန်းကြီး5အငယ်14နဲ့15အကြောင်းမူကားငါသည်အေဖရိ၌ရှင်သေခဲ့သူ၎င်းယုဒအမျိုး၌ရှင်သေပြိုခဲ့သူ၎င်းဖြစ်မည်ငါသည်ကိုယ်တိုင်ကြိုက်ဖြတ်၍သွားမည်ခြီသွား၍အဘယ်သူမျှမနှုတ်ရသူတို့သည်ကိုယ်အပြစ်ကိုဝမချငါမျက်နှာကိုမရှာမီတိုင်အောင်ငါသည်ကိုနေရာသို့ပြန်သွား၍နေမည်အမှုရောက်သောအခါသူတို့သည်ငါကိုကြိုးစား၍ရှာကြလိမ့်မည်အေဖရိဆိုတဲ့ဣသရီလာတို့အတွက်ရှင်သေဖြစ်မယ်ဆိုတာဟာရှင်သေလူကြိုက်စားပြီးတော့အနိုင်ယူမယ်ဆိုတာကိုဖော်ပြခြင်းဖြစ်ပါတယ်ယုဒအမျိုးဘက်မှကြတော့ရှင်သေပြူရဲ့လို့ပဲဖော်ပြပါတယ်တနည်းအားဖြင့်ကြိုက်ဖြတ်စားသောက်တဲ့အရွယ်မဟုတ်လာသေးဘူးနောက်ပိုင်းကြီးလာတော့မှစားမယ်ဆိုတဲ့အတိပဲဖြစ်ပါတယ်ငါသည်ကိုယ်တိုင်ကြိုက်ဖြတ်၍သွားမည်ခြီသွား၍အဘယ်သူမျှမနှုတ်ရတဲ့ဟုတ်ပါ रे ဖျားသခင်ကိုတော်တိုင်ရဲ့စီရင်တဲ့အမှုကိုဘသူကမှဝင်ကယ်လို့မရနိုင်တားလို့မရနိုင်တဲ့အပြင်ဖျားသခင်အမှုကိုဝင်ရောက်ဖြည့်ဆွက်လို့ပေးရရိုးတာထုံးစံရှိတဲ့အကြောင်းကိုသတိချက်ဖို့လိုပါ रे အဲ့ဒီလိုပြောလို့သူများဒုက္ခရောက်တာကိုအစင်းမှဘိမ့်တက်ပေးပြီးတော့ဒင်းတို့တော့ဖျားရိုက်သည်ငါတို့ကအချောင်ဝင်ပြီးထောင်းမယ်ဆိုတာမျိုးသဘောထားလို့ရမယ်လို့လည်းကျွန်တော်မဆိုလိုပါဘူးအဲ့ဒီလိုမစ္စရိယစိတ်ဓာတ်မျိုးတွေသူများဒုက္ခရောက်တာကိုပျော်မိတဲ့အဖြစ်တွေကိုယ်တိုင်ဟာလေပြန်လဲပေးဆက်ရစမြဲသာဖြစ်ပြန်တယ်ဆိုတာကိုမေ့လို့မရနိုင်ပါဘူးဟေရှာယအနာဂတ်ကျမ်းမှာတုန်းကဆိုရင်အာရှုရီဆိုတဲ့နယ်ချက်တွေကိုယ်တိုင်ဟာအဖဖျားသခင်အမျက်ကိုသူတို့ရဲ့လှန်တန်းအဖြစ်သုံးရတယ်ဖျားသခင်အပြစ်ဒဏ်အတွက်သူတို့ရဲ့တောင်ပွေးကိုသုံးပေးကြရတယ်တစ်ချိန်တည်းမှာအာရှုရီဟာအခြားသောအကြံတွေအခြားသောအလိုတွေနဲ့ရောပြီးတော့အဖဖျားသခင်အခွင့်အရေးတဲ့ပို့ပြီးတော့အနာကိုအလွဲသုံးစားလုပ်တဲ့အချိန်အဖဖျားသခင်ကအဲ့ဒီအာရှုရီကြီးကိုပါရော့ပြီးတော့အပြစ်စီရင်ခဲ့တယ်ဆိုတာတွေ့ကိုအပြစ်စီရင်မယ်ဆိုပြီးတော့ကြိုတင်သတိပေးခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့နိုင်ပါတယ်အဲ့ဒီအတိုင်းပါပဲယေဇကြည်လအနာဂတ်တဲမှာဆိုရင်လေဣသရေလဒုက္ခရောက်တာကိုဝန်သာနေတဲ့တုရုတွေ့ကိုအဖဖျားသခင်အပြစ်ပေးခဲ့တယ်ဆိုတဲ့အကြောင်းတွေ့ကိုကျွန်တော်တို့ပြန်ပြီးတွေ့နိုင်ပါတယ်မိတ်ဆွေအပေါင်းတို့အလွန်သေးငယ်တဲ့ပိုးလောက်လမ်းကလေးတွေ့ကိုဆေးလွတ်နိုင်တယ်ယောဂဘေးရဘေးအသွင်နဲ့အနာတွေကိုဖြစ်စေနိုင်တယ်။အဲ့ဒီလောက်သေးငယ်တဲ့အံ့ဩဖွဲ့စီရင်မှုတွေကိုလူသားနားမလည်နိုင်အောင်အဖဖျားသခင်စီရင်နိုင်တယ်လို့အလွန်ကြောက်စရာကောင်းတဲ့ခြင်သိအသွင်နဲ့လဲဆေးလွှတ်ပြီးတော့အပြစ်စီရင်နိုင်သေးတယ်ဆိုတဲ့အချက်ဟာအဖဖျားသခင်ရဲ့ကမ္ဘာလောကကြီးရဲ့ဖြစ်စဉ်များနောက်ွယ်မှာတည်ရှိနေခြင်းဆိုတဲ့တစ္ဆာတရားကိုအောက်မိစေတယ်လို့ကျွန်တော်မိတ်ဆွေတို့ရဲ့လူဘဝဟာသူပြုသမျှနှုရခြင်းသာဖြစ်တယ်။အရာရာသောဖြစ်ချင်းပြက်ချင်းတို့ကိုသမတရားရဲ့အမြင်နဲ့သုံးသပ်ပြီးတော့သူ့ကိုကိုးကွယ်ယုံကြည်ဖို့သာအရေးအကြီးဆုံးဖြစ်တယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာယူလိုက်လှပါတယ်။သူတို့သည်ကိုအပြစ်ကိုဝမချငါမျက်နှာကိုမရှာမီတိုက်အောင်ငါသည်ကိုနေရာသို့ပြန်၍သွားနေမည်။အပြစ်ကိုဝမချခြင်းနဲ့မျက်နှာတော်ကိုရှာဖွေခြင်းဆိုတဲ့အချက်တစ်ခုထပ်ပြီးပေါ်လာပြန်ပါပြီ။ယုံကြည်ခြင်း၌ပင်မာနထောင်လွှားတတ်ပါသောကျွန်တော်တို့လူသားများအားလုံးအတွက်အလုံးအရေးကြီးတဲ့အသံတော်ပဲလို့ကျွန်တော်ယင်တဲ့မှာခန်းစားရပါတယ်မိတ်ဆွေပြီးခဲ့တဲ့သင်ခန်းစာမှာဒုံကရက်ကဒေါက်တာဂျေဗန်နန်မက်ဂီဟာသူကြီးပြင်းခဲ့ရတဲ့အနောက်တိုင်းလူအဖွဲ့အစည်းကြီးအကြောင်းနဲ့ပတ်သက်ပြီးတော့ကျေးဇူးတော်တွေအများကြီးခန်းစားရတဲ့ကြားတဲ့ကအကြီးအကျယ်ဖောက်ပြန်နေကြတယ်ကာမဂုဏ်ခန်းစားမှုတွေလူသတ်မှုတွေဂယုဏတရားသစ္စာတရားယိုယွင်းမှုတွေအလွန်များပြားနေတဲ့အတွက်ကြောင့်ဣသရေလရဲ့အတိတ်လမ်းကြောင်းအတိုင်းဖြစ်များနေပြီလားဆိုတဲ့မေဂွန်ထုတ်ခဲ့တဲ့အကြောင်းကိုကျွန်တော်ထည့်ပြီးတော့ပြောခဲ့ပါတယ်။အဲ့ဒီဒေါက်တာမက်ဂီရဲ့မေဂွန်နဲ့အတူကျွန်တော်ကလည်းတဘာတဲ့ဆက်ပြီးတော့အရှိရဲ့အနောက်ရဲ့မယွေလူအဖွဲ့အစည်းကြီးတစ်ခုလုံးကရောဘာများထုတုံမထုလှပါဘူးလို့ကျွန်တော်အနေနဲ့ခန်းစားမိတဲ့အကြောင်းကိုလည်းကျွန်တော်ကအားကြမခံဖြစ်ဆွမိခဲ့ပါတယ်။ကဲထားပါတော့။ဒါတွေဟာအနောက်နိုင်ငံမှာပဲဖြစ်ပျက်နေတယ်ဆိုရင်ကောအရှိတိုင်းသားမှုဆိုပြီးဒီအပြစ်ဟာမကူးဆက်နိုင်ဘူးလား။ကူးဆက်နိုင်တာပဲဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီ။အဲ့ဒီလိုပါပဲ။အရှိမှဒီလိုဖြစ်ရင်ကောအနောက်ဟာလွတ်နိုင်ယူလားဆိုတဲ့အခြေခံကြကြစဉ်းစားစရာအချက်တွေကိုလည်းကျွန်တော်တို့တွေးဆစီခြင်းပါတယ်။ အကယ်၍အပြစ်ကမကူးသည့်တိုင်အောင်ကိုအဲ့ဒီအပြစ်တရားတွေနဲ့ပတ်သက်တဲ့စီရင်ခြင်းကြတော့လွတ်မယ်လို့ဘယ်နည်းနဲ့မှမပြောနိုင်ပြန်ပါဘူး Fallen nature ဆိုတဲ့ရိမ့်ရွက်ပါလျာအပြစ်သားလူပေါင်းတစ်ခုလုံးအပေါ်မှာဒီလိုအတူတူအနူနူခံစားရခြင်းတွေဟာအများကြီးရှိနေပါတယ်ဥပမာပေးရမယ်ဆိုရင်အခု AIDS ဆိုတဲ့ယောဂါစုကြီးသူ့ရဲ့ချင်းချောက်မှုကိုကဘာသူကဘာသားဘယ်သူများလွတ်ကြသလဲလူသားတို့အားလုံးတုံ့လှုပ်ခြောက်ခြားပွေခံစားနေကြပါတယ်ကဘာရာသီဥတုဖောက်ပြန်မှုဒဏ်တွေကိုလည်းဒီအတိုင်းပါပဲကဘာသူကဘာသားများအားလုံးဝေမျှခံစားနေကြပါတယ်အဲ့ဒီလိုမြေကြီးသားတို့ခံစားရပြီဆရာနဲ့တပြိုင်နက်လေသူတို့နေထိုင်တဲ့မြေပြင်အဲ့ဒီမြေပြင်ပေါ်ကတရိစ္ဆာန်လောကယုတ်ခလောကတို့ကိုပါတခါကူးဆက်ခံစားရပြန်တယ်ဆိုတဲ့ဏိယာမတရားတွေကိုလေကျွန်တော်တို့ကိုနှုတ်ကပတ်တော်ဟာဖော်ပြပေးခဲ့ပြီးပါပြီပြီးခဲ့တဲ့ဟောရှိအနာဂတ်လေးအစပိုင်းတွေဟာဒီအချက်တွေကိုမငင်းနိုင်အောင်ဖော်ပြခဲ့ပြီးဖြစ်တယ်လို့တရားသုံးခုမြောက်သောဇာလံတရားခုနှစ်ခုမြောက်သောဇာလံတွေဟာလေဒီတရားသဘောတို့ကိုအလေးအနက်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်အဲ့ဒီတရားသဘောတွေကိုအလေးအနက်နားထောင်နိုင်ဖို့ရန်နားလည်နိုင်ဖို့ရန်အတွက်လေဇာလံဆရာဟာသူ့ရဲ့တရားခုနှစ်ခုမြောက်သောဇာလံရဲ့ဏိဂုံးပိုင်းမှာဘယ်လိုဖော်ပြခဲ့သေးသလဲဆိုတာကိုမိတ်ဆွေတို့အမှတ်ရစေခြင်းပါတယ်အကျဉ်သူသည်ပညာရှိ၏ထိုသူသည်ဤအမှုအရာတို့ကိုဆင်ခြင်၍ထာဝရဘုရား၏ဂိယုနာကျေးဇူးတော်ကိုနားလည်လိမ့်မည်တဲ့ဟုတ်ပါတယ်ဟောရှိအနာဂတ်အားဖြင့်လေပညာမရှိသောသူတို့သည်လည်းဆုံးရှုံးကြလိမ့်မည်ဆိုတဲ့အချက်ကိုကျွန်တော်တွေ့ခဲ့ကြပြီသားဖြစ်ပါတယ်ထာဝရဘုရား၏အလေအလာတို့ကိုသိခြင်းထာဝရဘုရားကိုကြောက်ရွံ့ယူသည်ခြင်းဆိုတဲ့ပညာတရား၌လူသားဖြစ်တဲ့အပြစ်လောကသားကျွန်တော်များအားလုံးကျင့်လည်နိုင်ကြပါစေအဲ့ဒီလိုသာသိနာလေနိုင်မယ်ဆိုရင်ကိုယ့်ရဲ့အပြစ်ဘဝဖြစ်ခြင်းအတွက်ဝန်ချနိုင်လိမ့်မယ်မျက်နှာတော်ကိုရှာနိုင်လိမ့်မယ်အသေးချာပဲလို့ကျွန်တော်ယုံကြည်မိပါတယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး9ဟာတစ်ချိန်လုံးအပြစ်တင်ကျိန်ပေါင်းသံတွေရဲ့အဆုံးမှာကြတော့ဣသရေလလူမျိုးတော်နဲ့သက်ဆိုင်တဲ့မျော်လင့်ချက်တစ်ခုကိုသက်ပြင်းချနိုင်လောက်အောင်ဖော်ပြပေးလိုက်ပါတယ်သူတို့သည်ငါ့ကိုကြိုးစား၍ရှာကြလိမ့်မည်
ဒေါက်တာထွန်းမြတ်ရေးအစီအစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဟောရှိနာဂတ်တီချန်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။